င်စရာအင်းမြေကဘာမှာကဘာလူသားတပန်းကျော်သေဆုံးရတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်နေတဲ့ကြားပဋိပက္ခတွေတင်းမာမှုတွေစစ်မဲ့တွေလည်းရှိနေပါတယ်။ဘာတွေဘလို့ဖြစ်နေဖြစ်နေထမင်းအသက်တရက်ဆိုတဲ့အတိုင်းအသက်ရှင်နိုင်မှုထမင်းအငတ်ခံလို့မရပါဘူး။အရှံပဲစားနိုင်တောက်နိုင်သူတွေရှိပေမဲ့ကဘာမှာမိဘအတော်များများဟာသားသမီးတွေကိုအဟာရပြည့်ပြည့်ဝဝမချွေးမွေးနိုင်ကြပါဘူး။လူ9ယောက်မှ10ယောက်နှုန်းပြောရရင်လူ823တန်းဟာဥဟောင်းလောင်းနဲ့ညတိုင်းအရာဝင်ရပါတယ်။လူ3ယောက်မှ10ယောက်ဟာအဟာရပြည့်ပြည့်ဝဝမစားရဘူးလို့ WFP ကမ္ဘာစားနာရိက္ခာအစီအစဉ်က2019အတွက်ပြုစုတဲ့စာရင်းမှာဖော်ပြထားပါတယ်။သဘာဝဘေးအန္တရာယ်ကြုံရတဲ့အခါစားနာရိက္ခာအခက်အခဲကအခိုက်အတန့်ရှိတတ်ပေမဲ့ပဋိပက္ခဖြစ်တဲ့နေရာမှာပဋိပက္ခရှိနေသမျှရိက္ခာပြဿနာကအမြဲလိုလိုရှိနေပါတယ်ဒီပြဿနာကိုနှီးပေါင်းစုံနဲ့ဖြေရှင်းနေတဲ့အထက် WFP ဟာကမ္ဘာအကြီးအမားဆုံးလူသားချင်းစာနာမှုအဖွဲ့ဖြစ်ပြီး88နိုင်ငံကလူသား100ကိုအကူအညီပေးနေပါတယ်ခုလို COVID-19 ကရောဂါကာလမှာလူတွေတတ်နိုင်သမျှအိမ်ထဲကအိမ်မြေမထွက်ဘဲနေကြချိန်မှာ WFP ကတော့ကမ္ဘာနေရာအနှံ့ကုန်နေစဉ်နေတိုင်းကုန်တင်ကအစီး9600သမောအစီး30လေရင်အစီး100နဲ့ရိတ်ခါပို့နေတယ်လို့ပြောပါတယ်ပရိပခကြောင့်ရာသီဥတုကြောင့်ကာယောဂကြောင့်နဲ့တခြားသဘာဝဘေးအန္တရာယ်တွေကြောင့်ဆန္ဒရိခာအရေးပေါ်လိုအပ်တဲ့နေရာတွေကိုပို့ဆောင်ပေးတယ်လို့ပြောပါတယ်။ပရိပခတွေဖြစ်ပေါ်နေတဲ့နိုင်ငံနဲ့ဒေသ20ကိုအရေးပေါ်ဆန္ဒရိခာပေးပို့နိုင်မှုရုံးကန်ကြိုးစားနေရတယ်လို့လည်းပြောပါတယ်။ပရိပခရှိရင်ရိခာပြသနာ၊ဇဝေနေပြသနာနဲ့ပညာရေးကျန်းမာရေးစတဲ့ကဏ္ဍအဆုံးစုံမှာအခက်အခဲရှိပါတယ်။ပရိပက္ခတွေဖြစ်ပေါ်တဲ့အခါဒီကိစ္စကိုမဖန်တီးတဲ့အပြစ်မဲ့သူတွေဟာကြားကတစားခံဖြစ်ရပါတယ်ဒီလိုတစားခံနေတဲ့မြန်မာနိုင်ငံကတရင်သားပြည်သူတွေပါပါဝင်နေပါတယ် WFP ကတော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်ကပြည်ရင်းနေရရှေ့ပြောင်းရသူ2400ခွဲကိုပတ်ပိုးပေးနေတယ်လို့ပြောပါတယ်တဲ့အိမ်တော်ကိုစိတ်အိမ်တော်ကူညီလဲမပြည့်စုံနိုင်ဘူးလို့ရှင်းလူကြီးသူမတွေပြောတဲ့အတိုင်းကိုညီသူတွေရှိပေမဲ့မလောက်မငှဖြစ်တတ်တာမို့ကိုထုကိုထကိုရိခါကိုထုတ်လို့ဖို့ဆန္ဒရှိလဲလုံုံရင်အခြေအနေအရဆန္ဒမပြေဝသူတွေလည်းရှိပါတယ်ပုံမှန်ရိုးရိုးသားသားနေထိုင်အေးအေးဆေးလွတ်ကန်စားတောက်နေရကရုတ်တရက်စစ်ပြေးဒုက္ခတွေဘဝရောက်သွားတဲ့လူတွေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတွေပါဝင်ပါတယ်ကမ္ဘာစစ်တုံးကကြီးမခတဲ့ရှေးဟောင်းဖျားတွေရှိတဲ့မြောက်ဦးဟာတိုက်ပွဲနေမြေဖြစ်ရပြီးလေသမားတွေလည်းရိတ်ခါထုတ်လုပ်ပေးဖို့ခက်ခဲသွားပါတယ်။ဒါကိုမြောက်ဦးမြို့နယ်တင်ညိုရွာကဥဆိုးနိုင်ကပြောပြပါတယ်
။စိုက်ပြိုးနိုင်တာကတော့လုံချုံရဲ့အခြေအနေရပေါ့ဗျာ။အဲ့နေရာကိုလူကလည်းမဝင်ရဘူး။ပေါ်ပြီးအဲ့ထွန်ရမဟာကလူကနည်းကြောက်တဲ့အတွက်ကိုအဲ့ဒီနေရာကတော့ခြံထက်တဲ့အပိုင်းကြီးဖြစ်ဖြစ်ပါတယ်။မြောက်မြို့နယ်မြောက်ပိုင်းနေမြေမှာဆိုရင်အနည်းဆုံးမချီဘူးစင်ကဧက600-800လောက်တော့ရှိနေတယ်။ဆိုရင်တော့အဲ့တက်စခန်းတဲ့နည်းနည်းနီးတဲ့နေရာတွေပေါ့ဗျာ။တက်စခန်းဆိုတာအဲ့လင်းမွေတောင်ဆိုတာအဲ့တက်ကကစခန်းချထားတဲ့နေရာအဲ့အနီးပတ်ဝန်းကျင်ကိုလာရင်အဲ့ပြစ်ခတ်တာတို့အဲ့မျိုးတွေရှိရယ်။စားတယ်ဆိုတာတက်ဗျာ။အဲ့တောင်ပေါ်ကနေစင်းနဲ့ဆလန့်ပြစ်တာဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းနေမကချင်းပြည်နယ်ပလဲဝမြို့နယ်မှာလဲစစ်ပေးတာသိရပါတယ်။ငကိုကလေးကခီးလမ်းမဆက်တွေရခက်ခဲတဲ့ဒေသမှာအပြစ်ခတ်တွေရှိနေတဲ့အတွက်လက်တွေ့ကြုံနေရတာတွေကိုချင်းစစ်ပေးရှောင်ရေးပေါ်ကူညီရင်းနဲ့ပြန်လည်ထူထောင်ရေးကော်မတီပြောခွင့်ရသူမိုင်နန်းဝေကပြောပြပါတယ်
။ခံလုံးဝဆန်းနေခါလည်းမရှိတော့ဘူးမြို့လည်းဆင်းလာလို့မရဘူး။ခံနေအပြင်နောက်ထပ်တချို့တော့တက်ကြည့်ရွေဦးတွေပေါ့နော်။လေဖြတ်တာတို့လေဖြန်းတာတို့နောက်ကြည့်ချိုဖြစ်တာမျိုးအဲ့လိုယောဂဝင်တာခံစားနေရတဲ့ဒါတက်ကြည့်ရွေတွေဆိုလို့ရှိရင်လည်းတချို့ဆိုဆေးဝါးတွေလုံးဝပြက်လက်သွားပြီးဆေးကုဖို့မျိုးပေါ်ဆင်းလို့လည်းမရဘူးဒီကွာဆေးမှားလို့ရှိရင်လည်းပို့ပေးလို့အဆင်မပြေပေါ့နော်အဲ့လိုအခက်ခဲတွေကတော့အများကြီးကြုံတွေ့နေရတဲ့ဒီကာလမှာပေါ့ဟုတ
်တောင်စလက်ပန်းတွေပွင့်လန်းတဲ့ချင်းတောင်တန်းမှာရောသစင်းပန်းကန်မြိုင်လာတဲ့ရခိုင်ပြည်နယ်မှာပါစစ်ဘေးစစ်တမ်းရင်ဆိုင်နေရတဲ့အတွက်အပြစ်မဲ့သူတွေဒုက္ခတွေဘဝမရောက်ချင်မဲရောက်ရပါတယ်ကိုဝမ်းစာကိုရှာဖွေစားတော့နိုင်မာရဲ့လုံခြုံရေးအခြေအနေရလဲတော့မစစ်နိုင်တောင်ရမဆိုင်ပြိုးနိုင်မဲ့ COVID-19 ကပ်ရောဂါကတစ်ဖက်စစ်ဘက်ကတစ်ဖက်နဲ့အနာကအိမ်မက်တောင်ရဲရဲမမက်ရဲတဲ့ဘဝရောက်နေရပါတယ်ရှင်